9,000 နဲ့ငွေဆက်ကူအသက်တွေကိုထုတ်တော့မယ်ဆိုပြီးကျညာလိုက်တော့ထုံးစံအတိုင်းငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေတက်လာတော့မလားဆိုပြီးတော့လေးလာစောင့်ကြည့်သူတွေကြားမှာစိုးရိမ်မှုတွေရှိနေကြပါလဲခင်ဗျာ
ဒါအမှန်တကယ်ပဲစိုးရိမ်စရာလဲဆရာတို့ရောဒီပေါ်မှာဘယ်လိုများမြင်မိပါလဲခင်ဗျာကျွန်တော်ရဲ့ဆန္ဒပြောရင်တော့ဒီကျွန်တော်မြင်ပေါ်ရင်တော့ပြောရင်တော့ရှိရမရှိဘူးဗျာဘာကြောင့်လဲဆိုတော့ကျွန်တော်အရင်တော့ကကျွန်တော်အတွေ့အကြုံများရှိတယ်လေငွေဆက်ကူတက်တယ်ရိုက်နေတယ်ပြန်ထုတ်တယ်ထုတ်ဝေးရဆိုတာအခုမှမဟုတ်အရင်နဲ့ရှိပါတယ်တကယ်နိုင်ငံမှာလည်းရှိပါတယ်ငွေဆက် ဒီနော်မနေးရှင်းနဲ့အမျိုးသားတွေအတူတူထုတ်တာပေါ့ဗျာအဲ့ဒါတာဝန်မြင်တာတွေဖြတ်ထုတ်တာရှိတယ်အဲ့တော့ဒီသူကြားမှာတော့ကက်တာကဒီငွေဆက်ကူအတက်ထုတ်တိုင်းဥပမာခုဆိုရင်တော့ဒါငွေဆက်ကူရဲ့တာဘိုးအရင်တိုင်းဟာပဲဒါပေမဲ့ဒီနေ့အစ်မြင့်နဲ့ဟာထုတ်တာပေါ့လေထုတ်တယ်ဆိုတော့ဒါကလည်းပိုထွက်လာမလားပါလားဆိုပဲပြတယ်အမားတော့ဒီဘိုးပိုင်းရဲ့ထုံးတန်းစင်လာရတော့တခြားဘိုးကနေလိုပါပ
အမေရိကန်လူနိုင်ငံမျိုးမှာငွေစက်ကူထုတ်ရတဲ့အဓိကရည်ရွယ်ချက်ကဈေးကွက်ထဲမှာလှပတ်နေတဲ့ထောင်နှံဆုပ်ပြက်နေတဲ့ငွေစက်ကူတွေကိုဖျက်ဆီးပြီးတော့အစားထိုးသုံးနိုင်အောင်ဆိုပြီးတော့ရည်ရွယ်ပြီးတော့ထုတ်ကြတဲ့အခါမှာနောက်ထုတ်တဲ့အခါမှာလည်းဈေးကွက်ထဲကိုအစ်စ်အနေနဲ့ဆယ်ရာခိုင်နှုန်းအောက်ပဲထည့်ပြီးတော့ကျန်တဲ့90ရာခိုင်နှုန်းလောက်ကိုဒါအဟောင်းအနေနဲ့အစားထိုးလိုက်တဲ့သဘောပေါ်ဆရာရယ်ဒီမြန်မာနိုင်ငံမှာကျတော့ဘလောက်ထုတ်မယ်ဆိုတာလဲတိတိကျကျမသိကြဘူးနောက်တစ်ခုကဒီလိုထုတ်တဲ့အခါမှာလည်းဈေးကွက်ထဲမှာဘလောက်ထည့်လိုက်လို့ရှိရင်ဖြင့်ငွေကြေးဖောင်းပွားမှုနှုန်းကဘလောက်ထိတိုးလာနိုင်လဲစသဖြင့်ချပြတာလည်းမရှိတဲ့အခါကျတော့အများပြည်သူကြားမှာစိုးရိမ်မှုတွေရှိကြတယ်လို့အဲ့လိုများသုံးသပ်လို့ရပါလားခင်ဗျာ
အရင်တော့ဟုတ်ကြဟုတ်မယ်လေအခုကတော့ကျွန်တော်သိလောက်တော့ပြည်သူကြားမှာလဲလည်နေတဲ့ငွေစက်ကူတောင်ဖို့ဘလောက်ရှိတယ်ဆိုတော့ကျွန်တော်တင်တယ်လစဉ်ကိန်းကနားနေကျွန်တော်ထုတ်ပြနေပါတယ်ကျွန်တော်သိလောက်တော့လေဥပမာလစဉ်ထုတ်တဲ့ဘိုးစင်းဖွဲ့ကနေထုတ်တဲ့ကိန်းကနားမှာတာဖော်ပြနေอยู่ရယ်ငွေကြေးပမာဏကဘလောက်ရှိတယ်ဘလောက်တက်လာတယ်လစဉ်လောက်ဘလောက်ဆိုတာတာဖော်ပြနေတယ်ရင်လုံးမဟုတ်တော့ပါဘူးအဲ့တော့ကြည်ကြားပြင်းပါတွေ့မလဲဆိုတော့ဝိဆက်ကဒီထုတ်ဝေမှုနော်ပြည်သူတွေ့မှာလက်လက်တွေ့တာဘယ်လောက်ရှိလဲဆိုတာကျွန်တော်ကလောလောဆယ်ခံမလို့ရတယ်အဲ့တော့ခံမမီဥပမာဆိုပါဆိုပြီကျွန်တော်တို့ကတိုင်းပြည်စီးပွားရေးတိုးတက်မှုနှုန်းဆိုတာ GDP ပေါ့နော် GDP ဘယ်လောက်တိုးမလဲလဲဟလာ GDP ကဥပမာဟလာအခုဆိုရင်ကျွန်တော်တို့တွက်ထားတာ800ခန့်နှုန်းနောက်ပိုင်းဆို910ဖြစ်လာမှာပေါ့လေဆိုတော့အဲ့ဒါကိုတိုးလို့ရှိရင်ကျွန်တော်တို့ကငွေကြေးပမာဏလည်းသူ့ထက်လေလို့နေချွေတိုးရတယ်ဗျ။ဟိုမှာ5000ရခိုင်နှုန်းတိုးပါတော့ဝင်နော်စရည်ပြ။အဲ့တော့တိုးမှာ GDP က100ရတော့တိုးတယ်။ငွေကြေးပမာဏ900ရပဲတိုးတယ်ဆိုတာ။ဘာဖြစ်လဲဆိုတော့ထုတ်လို့မှုလိုက်မမီဘူး။လိုက်မမီလို့ရှိရင်ငွေကြေးပမာဏလိုက်မမီဘူးဆိုရင်ငွေကြေးကကျုံသွားတယ်ဗျ။အဲ့ဒါလည်းကျွန်တော်အထက်တွေ့ရတာပေါ့။နောက်ခုနပြောတဲ့ဟိုကိစ္စပေါ့လေ။ဟာတချို့မျိုးဆက်ကူတွေကဟောင်းလို့နဲ့ဆုတ်ပြတ်သွားတယ်ပြန်ဖြည့်စီရမယ်။ဒါလည်းပြန်ယူသိမ်းတာအပိုင်းနေတယ်ရှိတယ်ပေါ့လေ။နောက်တစ်ချက်ကဒီမြန်မာနိုင်ငံနဲ့မတူတဲ့ဒီမြန်မာနိုင်ငံအတွက်ကတော့ဘာရှိတယ်ဆိုတော့ကျွန်တော်အစင်လာအင်းနီးနားချင်းနိုင်ငံရင်းနဲ့ဥမာအကုန်တွဲတယ်ပေါ့ဗျာ။ Border Trade ပေါ့။နေစကုန်တွေရေးစနစ်မှာတော်တော်လေးကိုကျေပြန့်လုပ်နေတော့တချို့ကလည်းတရားမဝင်တဲ့အကုန်တွေမှုလည်းအများကြီးပဲအခုလည်းဖမ်းတာရှိနေလုပ်နေတာပဲ။အဲ့ဒါလည်းဘလောက်ရှိမှလည်းမသိဘူး။အဲ့တော့ကိုယ်ကိုယ်ကလည်းတစ်ခါလေးပါဖြစ်လဲဆိုတော့ချက်နေရလဲပြပောက်ကိုထွက်သွားတယ်အမြောက်များပဲ။ဥမာ Offshore Jet ခေါ်တာပေါ့။အဲ့ဒါလည်းကျွန်တော်ကထက်တွေ့ရသေးတယ်။ဒီပြပောက်ကိုထွက်သွားတဲ့ငွေတွေကဒီပါစီဝိုင်းတပါးကြီးလက်ထက်မှာတရှိနေတာပေါ့ဗျာ။တော်ရောင်းဝယ်လို့ပြီးပိုင်းနေ။ဟာလာအိန္ဒိယလည်းရောက်ပါပဲ။တူဘီလည်းရောက်ပါပြီ။ထိုင်းနိုင်ငံလည်းရောက်ပါပဲ။ဒါလို့ရှိတာပေါ့။ဆိုတော့အဲ့ဒါတွေ့တော့ကိုကတခါကြည့်ရသေးတယ်။ဟောကောငါငွေကြေးထုတ်လို့ရှိရင်ပြည်တွင်းမှာလက်ပလုပ်ပြီးနေသွားရင်ဘယ်လိုလုပ်မလဲ။ဟုတ်တယ်မလား။အဲ့ဒါရတော့ငွေကကျုံသွား။ကျုံသွားလို့ရှိရင်စီဝိုင်းတိုးတက်မှုတော့ထိခိုက်တယ်ဗျာ။ဒါ deflation ဆိုတာအဲ့ဒါပိုဆိုးတယ်။ဒါလေးထက်တွေ့ပြီးတော့ကခုနငွေဆက်ကူအစ်စ်ပဲဖြစ်ဖြစ်နောက်ထပ်အစ်စ်ရိုက်တာပဲဖြစ်ဒီဇိုင်းအစ်စ်ထုတ်တာပဲဖြစ်ပဲအကုန်လုံးပေါင်းစည်းပြီးတော့မှဘယ်တော့တော့ထုတ်တဲ့နေဆိုတာဒါပေါ်စီချရတ
ယ်။ကျက်9000နဲ့ကျက်1000နဲ့အတုတွေဖန်ဆီးရမိတဲ့သတင်းတွေလည်းကျွန်တော်တို့မကြာခဏဆိုသလိုကြားနေရတော့ဒီပြဿနာဘယ်လောက်ထိကြီးမားပါလဲ။
ကျွန်တော်တို့တွေ့ကြုံရတော့ဒီအတုတွေ့တာတော့ဟိုးရင်နဲ့ပဲကြာ။ဒီမြန်မာနိုင်ငံတွေလည်းရှိတာပဲ။ဒါဘယ်နိုင်ငံမှကင်းနေတာမရှိဘူးပေါ့ကြာ။အတုတွေကညာလောက်တာ။ဒါပေမဲ့ကျွန်တော်တို့ကတွေ့တာတော့တူပါတူပဲလေကျွန်တော်ကဗန်နဲ့ဝင်လာရင်တော့ဒါမိတာကြီးပဲမမိတာတော့မရှိဘူးကျွန်တော်လူတွေကအကုန်လုံးကကြွမိတာလေသူတို့ကလည်းကျွန်တော်က training ပေးပြီးတော့အဲ့တော့ဒီအတူရကျေပြန့်ဖြစ်စရာအကြောင်းမရှိဘူးဟို isolated case ပေါ့ဗျာဟိုကနည်းနည်းပါဟိုနာတွေ့လိုက်ကြာတွေ့လိုက်ဆိုတာဒါကြီးကြီးမားတွေ့တာလည်းမဟုတ်ဘူးတွေ့တာလည်းဖတ်မိတာကြီးပဲ
ဈေးကွက်ထဲမှာလဲပတ်နေတဲ့ငွေစက်ကူတွေရဲ့လုံခြုံမှုအဆင့်ကရောဘယ်လောက်ထိကိုအာမခံနိုင်ပါလဲခင်ဗျာ
လုံခြုံတော့ကျွန်တော်အဲ့ဒါတော့ကျွန်တော်ကကိုယ်တိုင်ပုံမှန်လုပ်ပြီးတော့သိတယ်ကျွန်တော်ရဲ့ငွေစက်ကူက German technology ပေါ့ဗျာ Germany ရဲ့ပညာပုံတာတော့အဆင့်တော်တော်မြင့်တယ်။အင်းဒီနာချင်းနိုင်ငံနဲ့ကျွန်တော်ရှင်ကျွန်တော်တော်တော်ဆင်မြင်တယ်။တစ်ချိန်တော့လည်းကျွန်တော်တို့ဥပမာဂျာမန်ငွေစက်ကူတော့တော့ကျွန်တော်တို့ရိုက်ပြရသေးရမယ်ဗျာ။ကျွန်တော်ဆက်ကအဆင့်သားသူတို့နဲ့ရှင်နိုင်တယ်ဆိုတဲ့အသေးပဲရှိတယ်လေ။ဘာလို့လဲဆိုတော့သူတို့ကြီးကကျွန်တော်တုံးလာတာကိုကျွန်တော်လူတွေအကုန်လုံးဂျာမန်မှာ train လုပ်တာလေ။ တချို့ဆိုကြမ်းလာစရာတွေပဲတက်လို့ပဲ
ငွေအကျွေးတွေမတွေ့ရတော့တလောက်ဖြစ်ပြီးတော့200တန်း500တန်းစတဲ့ငွေအသေးလေးတွေတန်ဖိုးနဲ့ငွေစက်ကူတွေရှားပါလာတဲ့ပြဿနာတွေကလည်းလူပြောသူပြောများပါတယ်ဆိုတော့ဒီပြဿနာတွေကဘယ်လောက်ထိကိုဆရာတို့အနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းနေကြရတာပါလဲခင်ဗျာ
အေးအဲ့ဒါလည်းကျွန်တော်တို့ကအရင်တည်းကဘူပန်နဲ့ကျွန်တော်တို့ကဒီပြဿနာလေးတွေကရှိတယ်ကြာဘာလို့တော့ငွေစက်ကူကဒီအသေးလေးတွေရွက်သေးကုန်တာပေါ့ကြာဥမာ950တာတော့တရားတာနေရတာစတယ်ပြင်ပေါ့နော်ဒါတွေရက်ရတာနည်းနည်းလေးအလေးမမီဘူးခေါ်တာပေါ့နော်သူကဘာဆိုတော့အတုံးများတာပေါ့အတုံးများတော့မြင်များပျက်စီးလွယ်တာလေမြင်မှာဟောင်းလို့လွယ်တယ်မြင်များပျက်စီးလွယ်တယ်ဆိုတော့ဓာတ်ရုပ်ပြင်များအစားထိုးကအလေးမမီဘူးကြာအဲ့တော့အလေးမီပြီးတဲ့အကြောင်းတရားကဘာရှိလဲဆိုတော့ကျွန်တော်ကခုနကပြောတဲ့ဒီအသေးစားခေါ်တာပေါ့နော်အဲ့ဒီတော့တရားတော်လို့နေရာတော်ဒီအသေးစားကိုရှက်ကြီးရတာတမို့နေတော့ကျွန်တော်ဓာတ်ရုပ်ရက်ရတဲ့ဟာတမို့ကပူကြည့်ရတာဆိုတော့ကျွန်တော်ကအများကပြောတယ်ကျွန်တော်တို့အရင်တော့ကျွန်တော်ချပေးဦးတယ်ဒီအသေးစားငွေစက်ကြီးကိုအရွယ်စားကိုတေးလိုက်ဟောတော့မလားတမျက်နိုင်ကဆိုအရွယ်စားကိုမတူကျွန်တော်ကအရွယ်စားတမျိုးလေးလောက်တော့ဟုတ်လားဥမာတတောင်းတာရိုက်တဲ့ကိုချက်စိတ်ကလည်းဥမာ90တာရိုက်တဲ့ကိုချက်စိတ်ကတိတ်မထူးတော့ဘူးအဲ့လိုဖြစ်နေအောင်အဲ့တော့ရွေးကွေးစက်ကလေးတေးဖို့လိုတယ်ဒါပေမဲ့အရွယ်လေးနဲ့တေးတေးလိုက်လဲလို့လိုက်ရင်တမျက်နိုင်ကမှလည်းဒီတိုင်းပဲလောက်တာပဲအဲ့တော့အသေးစားဒါကြီးရဲ့ size ကိုတည်းတေးလိုက်ရင်တော့ဟာကုနာပြောတယ်ဒီအရောက်တူပြီးတော့ပေါက်ခဲ့တာပါလေမဖြစ်တော့ဘူးဒီပြတ်တာလေးလည်းမရှိတော့ကင်းသွားမှာပါလေနော်နောက်တစ်ခုကဈေးကလည်းကျပါမှာအဲ့ဒါခမင်းများစားထုတ်လို့ရပါမယ
်စက်ကူပိုးမင်းပိုးလုံးချုံမှုစနစ်ထည့်သွင်းမှုတို့လောကကတော့ပါဝင်ပါရှယ်ငွေစက်ကူတရွက်ရဲ့ကုန်ကျစရိတ်ကအကြမ်းမြင်ဘလောက်လောက်ရှိနိုင်မှလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်လည်းခံမလို့မရပါဘူးဘိုးဘာတော့သူကပိုသိတာပါနော
်ကျေးဇူးများတင်ပါတယ်ခင်ဗျာ